ธรรมดาခက်ခဲတဲ့မသိခြင်းတရားကို तू ပေးပါလိမ့်မယ်ဆိုလိုတဲ့အချိန်တွေကတော့တေခြင်းတရားကိုမိတ်ဆွေဖက်ပြီးတော့တေခြင်းတရားကိုအမြဲတမ်းအောင်းမေးပြီးတော့ကုသိုလ်ကောင်းမှုတွေပြုမယ်အထူးဖြင့်ဝိပဿနာဘာဝနာလက်ကိုအားထုတ်မယ်ဆိုရင်မညံဘုံညာနေဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုမယ်နိဗ္ဗာန်ကိုပြီးတိုင်းမျက်မှောက်ပြုနိုင်ပြီဆိုရင်ဘယ်တော့မှမသေးရတော့ဘူးဘယ်တော့မှမသေးနိုင်တဲ့မဲ့ဖို့နိဗ္ဗာန်ကိုရရှိခြင်းဟာတေခြင်းတရားကိုပေါင်းနှံခြင်းကြောင့်ရရှိတာဖြစ်လို့အဲ့ဒီမသေးခြင်းတရားဟာတေခြင်းတရားကပေးတာလို့တင်စားပြီးတော့ပြောရပါတယ်ဒါကြောင့်မသေးခြင်းတရားတည်းဟူသောပေးဖို့ယမတန်ခက်ခဲတဲ့အရာကိုပေးနိုင်တဲ့အတွက်ကြောင့်သေခြင်းတရားဟာမိတ်ဆွေကြီးပါမိတ်ဆွေကောင်းမိတ်ဆွေစစ်ကြီးပါဒုက္ကရံကရောတိပြုနိုင်ခဲ့တဲ့အရာကိုလည်းပြုနိုင်တယ်သေခြင်းတရားကိုမိတ်ဆွေဖွဲ့ပြီးတော့ဆင်ခြင်အောင်မေပွားများမယ်ဆိုရင်သေခြင်းတရားကိုဆင်ခြင်ခြင်းကဖြစ်ပေါ်လာတဲ့တံဝေကဉာဏ်တွေနဲ့ပြုနိုင်ခဲ့တဲ့အလုပ်တွေကိုပြုဖြစ်တော်ပါတယ်ဒါနကောင်းမှုသီလကောင်းမှုတမထကောင်းမှုဝိပဿနာကောင်းမှုဆိုတဲ့ကောင်းမှုလုပ်ငန်းကြီး၄မျိုးဟာပြုနိုင်ခဲ့တဲ့အလုပ်ပါပဲပြုဖို့ခက်တဲ့အလုပ်ပါပဲဒါနကောင်းမှုဆိုတာလည်းကိုယ်ရှိတဲ့ပစ္စည်းကိုယ်ပိုင်ဆိုင်တဲ့ပစ္စည်းကိုသူတစ်ပါးကိုအလကားပေးလိုက်ရတာဆိုတော့ပေးဖို့အမတန်ခက်ခဲပါတယ်ခရာတရားတွေသိကောင်းပြီးတော့ဒါနကောင်းမှုမှာကျင်နာရနေကြလို့တာတရားနာသိတာများအနေနဲ့ဒါနကောင်းမှုပြုရတာလည်းလွယ်နေတာဒါပေမဲ့အဲ့ဒီဒါနကောင်းမှုဟာလည်းပြုဖို့ခက်တာပဲသီလကိုယ်နဲ့နှုတ်နဲ့လွန်ကျူးခြင်းနာကုန်မလွန်ကျူးဘဲနဲ့ဆောင်ထင်ရတာလည်းခက်တာပဲဘုရားကုံတော်မေတ္တာဘာဝနာကတိုင်းအာယုံစားတဲ့အာယုံတစ်ခုခုမှတည်တတ်နေအောင်ညီဝတ်နေအောင်ထားရတဲ့တမထကံမှုကလည်းပြုဖို့ခက်တာပဲရုပ်တရားနံတရားတွေရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရေ၃ပါးကိုမြင်အောင်ရှုပွားအားထုတ်ရတဲ့ဝိပဿနာဆိုတာတော့ပုခက်သွားပြီဒီကုသိုလ်၄မျိုးဟာပြုနိုင်ခက်တဲ့အလို့ဆိုတာဒေနာပေးတာများကိုယ့်ဘဝကိုဆင်ခြင်ကြည့်ရင်ပြုနိုင်တာပေါ့ဒါနကံမှုကတော့နည်းနည်းလွယ်သေးတယ်ဒါနဲ့ဆိုင်ရင်သီလလုံအောင်ဆောင်ထင်းမှုပုခတ်သွားပြီ။သီလထက်ဆိုင်ရင်သမထဘာဝနာကိုပွားများဖို့ခတ်သွားပြီ။အဲ့ဒါထက်ဝိပဿနာအလုပ်ကိုအားထုတ်ဖြစ်ဖို့ဆိုတာပုံပြီးတော့ခတ်သွားပြီ။အဲဒီလိုပြုဖို့ရန်အင်မတန်ခက်ခဲလာပါတယ်ဆိုတဲ့ဒါနသီလသမထဝိပဿနာကုသိုလ်ကောင်းမှု၄မျိုးကိုတေခြင်းတရားပွားများတဲ့ပုဂ္ဂိုလ်၊တေခြင်းတရားနဲ့မိတ်ဆွေဖွဲ့ထားတဲ့ပုဂ္ဂိုလ်ဟာအလွယ်တကူနဲ့ပြုဖြစ်သွားပါတယ်။တေခြင်းတရားနဲ့မိတ်ဆွေဖွဲ့ဆိုတဲ့ညမှာလည်းတေရမယ်လို့ဆင်ခြင်တာတတ်တတ်တယ်မဟုတ်ဘူးနော်။ပေးလဲပေးရမယ်ပေးသားလို့ရှိရင်လည်းဘဝတည်းထပ်ဖြစ်အောင်မယ်အဲဒီခါမှာကိုယ့်ရဲ့ကုသိုလ်ကံအကုသိုလ်ကံတိုင်းအာဟုရရှိတယ်အဲဒီလိုဆက်ပြီးတော့တွေးရမှာအဲဒီလိုတွေးပြမှလည်းပဲတေရင်တရားကိုတရိယာရနဲ့တကြိုင်နဲ့တေရင်တရားကိုအကောင်းဆုံးရင်ဆိုင်ဖို့အတွက်ဆိုပြီးတော့ကုသိုလ်ကံမှု၄မျိုးကိုပြုလုပ်အားထုတ်ဖြစ်ပါတယ်ကုသိုလ်အလုပ်တွေအထူးဖြင့်ဝိပဿနာအလုပ်တွေကိုအားထုတ်ဖြစ်ဖို့အတွက်ဆိုတာတံဝေကဉာဏ်လိုအပ်ပါတယ်တံဝေကဉာဏ်ကိုဖြစ်စေတဲ့အာယုံတွေထဲမှာတေခြင်းတရားဟာအကောင်းဆုံးအင်အားအကြီးမားဆုံးအပြင်းထန်ဆုံးအာယုံပါပဲတေခြင်းတရားကိုပွားများခြင်းဖြင့်တံဝေကဉာဏ်အထွတ်ထိပ်ကိုရရှိနိုင်ပါတယ်ဒါကြောင့်တေခြင်းတရားတည်မှုသောမိတ်ဆွေဟာပြုနိုင်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကိုပြုဖြစ်အောင်အာပေကူညီတဲ့အတွက်ကြောင့်မိတ်ဆွေကောင်းကြီးပါဒုက္ခမှခမတိသီးခံနိုင်ခဲ့တဲ့အရာကိုလည်းသီးခံတယ်ဘဝမှာကျုံတွေ့ရတဲ့လောကရန်အဆူတွေလောကရန်အကောင်းတွေအားလုံးကိုသိခံနိုင်ပါ रे လာဘောလာလာပါ रे ပေါ်များပြန်တော့ရသောအချမ်းရည်ပေါ်များပါတော့ပြန်တော့ပတ္တန္တအချိန်မှခရပြန်ဒုက္ခကိုချမ်းသာစိတ်ချမ်းသာပြီးဆုံးသာချမ်းသာအဲ့ဒီလိုအကောင်းလောကရအနေနဲ့တွေ့ကြုံလာရပြန်တော့လဲပဲအော်ဒါတွေဟာမိမောနေစရာမရနေစရာမဟုတ်ဘူးတနည်းကြသိရမှာပဲတည်ရင်ဒါတွေအလုံးထားခဲ့ရမှာပဲဆိုပြီးတော့တည်ရင်တရားလေးသတိရလိုက်တာနဲ့ဒါတိုင်းနဲ့အကောင်းလောကရအနေနဲ့ကျုံလို့လဲပဲစိတ်မတက်တော့ဘူးလက်မရခြင်းအချမ်းရမဲ့ခြင်းကဲ့ရဲ့ခံရခြင်းကိုယ်စိတ်နှပါဆင်းရဲခြင်းဆိုတဲ့အဆူလောကဒဏ်တွေနဲ့ကြုံတွေ့လာရပြန်တော့လည်းပဲတရားမှာပဲအချိန်မီတည်တော်နိုင်တာပဲလို့သိခြင်းတရားကြောင့်သတိရလိုက်တာနဲ့တစ်ပိုင်းနဲ့အဆူလောကဒဏ်တွေကိုလည်းခံနိုင်ရင်ရှိသွားတယ်အဆူလောကဒဏ်တွေကြောင့်စိတ်မပြတ်တော့ဘူးအကောင်းလောကဒဏ်ကြောင့်လည်းစိတ်မတက်အဆူလောကဒဏ်ကြောင့်လည်းစိတ်မပြတ်လောကရန်အားလုံးကိုခံနိုင်ရည်ရှိတဲ့အစွမ်းတတ္တိကိုတေခြင်းတရားကတေခြင်းတရားပွားများခြင်းကဖန်တီးပေးနိုင်ပါလေ။ဘဝမှာဟောအဖြစ်ခြင်းတရားဖြစ်ခြင်းဟောလုပ်ခြင်းတရားလုပ်ခြင်းဟောလည်းရယူခြင်းတရားလည်းရယူခြင်းစသည်အားဖြင့်လူရင်းဆန္ဒတွေများပြီးတော့ပူလောင်နေတဲ့သဘောကိုလည်းတေခြင်းတရားကိုဆင်ပြန်လိုက်တာနဲ့ဒီတိုင်းနဲ့လူရင်းဆန္ဒတွေနေပါပြီးတော့အေးချမ်းသွားရပါလေ။လူရင်းဆန္ဒမများအောင်လည်းတေခြင်းတရားကိုပွားများခြင်းကထိန်းချုပ်ပေးနိုင်ပါလေ။သောဘဒေါသဣဒ္ဓမစ္စရိယမမနာဆက်ရှိတဲ့စိတ်ဆိုးစိတ်ယုတ်စိတ်ပုတ်စိတ်ညံ့တွေမိမိရဲ့စိတ်ဆင်မှာဖြစ်မလာအောင်လည်းပဲတေခြင်းတရားပေါ်များခြင်းကဖန်တီးပေးနိုင်ပါလေ စိတ်ဆိုးဆိုးရုပ်တွေပေါ်လာမယ်ကြံ။အိုး၊တရားမဲ့ဥစ္စာပဲ။ဘာလို့ဒီစိတ်ဆိုးတွေမွေးနေရလဲ။ဘာလို့ဒီစိတ်ရုပ်တွေမွေးနေရလဲ။တေခြင်းတရားလေးကိုတတိယမဲ့ဆိုရင်စိတ်ဆိုးစိတ်ရုပ်စိတ်ပုတ်စိတ်ညံ့တွေအကုန်လုံးကိုကုန်တော်မှာကနေဖယ်ထုတ်နိုင်ပါတယ်။ဝိပဿနာစိတ်ကလေးမိမိရဲ့တဏ္ဍာမှာဖြစ်မနေဘူးဝိပဿနာအလုံးမှာအာယုံရောက်မနေဘူးဝိပဿနာအမှတ်တရတွေလွတ်ပြီးတော့နေတယ်ဆိုရင်လည်းသိရင်တရားလေးသတိရလိုက်တာနဲ့ဟောခုနိမသေးတာဘယ်နဲ့လုံးမလဲအချိန်ပိုင်းလေးတွင်သိရင်သေးသွားနိုင်တာဝိပဿနာစိတ်လေးဖြစ်နေမှတော်မယ်ဆိုပြီးတော့ဝိပဿနာအာယုံယူပြီးတော့ဝိပဿနာစိတ်ဖြစ်အောင်လဲအားထုတ်ဖြစ်ပါတယ်အဲဒီလိုအချင်းလောကဓာတ်အကောင်းဆုံးမျိုးမျိုးကိုတီးခံနိုင်ခြင်းနဲ့တကွယောဂဆန္ဒတွေမများအောင်ဝိပဿနာစိတ်တွေဖြစ်အောင်စိတ်ဆိုးစိတ်ယုတ်စိတ်ပုတ်တွေကင်းအောင်တေခြင်းတရားပေါ်များခြင်းကဖန်တီးပေးနိုင်ပါတယ်။ဒါကြောင့်တေခြင်းတရားဟာမိတ်ဆွေစိတ်မိတ်ဆွေပေါင်းကြီးဖြစ်ပါတယ်။တေခြင်းတရားကိုပေါ်များတယ်ဆိုတာပါဠိလိုပြောမယ်ဆိုရင်တော့မရဏတတိပါပဲ။ဘာလဲ။မရဏတတိမရဏတတိလို့ခေါ်တဲ့တေခြင်းတရားကိုပေါ်များမယ်ဆိုရင်မရဏတတိအနုယုတ်သောဘိက္ခုတတတံအပ္ပမတ္တောဟောတိဆိုတဲ့အတိုင်းမရဏတတိကိုအမြဲပွားနေတဲ့သူဟာအပ္ပမာဒတရားနဲ့ပြည်စုံပါလေအပ္ပမာဒဆိုတာမမေ့တာပါပဲအဓိကအဖြစ်တော့ဝိပဿနာအလုပ်ပေါ့ဒါပေမဲ့ဒါနသီလသမထကောင်းမှုများလည်းပါဝင်ပါလေဒါနသီလသမထဝိပဿနာကုသိုလ်၄မျိုးမှာမမေ့တာကိုအပ္ပမာဒလို့ခေါ်တယ်အဲ့ဒီအပ္ပမာဒကိုပွားများလို့ရှိရင်ဘာရမလဲဆိုတော့အမတ္တကိုရပါမယ်ဘာရမလဲဝါကြလိုက်မှတ်ခိုင်းတာမဟုတ်ပါဘူးစကလုံးတစ်လုံးချင်းလုံးောက်သဘောမျိုးမှတ်ခိုင်းတာဆိုတော့မှတ်လို့လွယ်ပါတယ်တေခြင်းတရားကိုပွားများတာကိုဘယ်လိုခေါ်လဲမရတေခြင်းတရားကိုပွားတာမရဏတတိမရဏတတိကိုပွားလို့မမေ့မလျော့နေတာကိုအပ္ပမာဒအပ္ပမာဒကြောင့်ပြည့်စုံသွားတာကအမတာမရဏတတိကိုပွားရင်အပ္ပမာဒကိုရပါတယ်အပ္ပမာဒကိုပွားများလို့ရှိရင်အမတာကိုရပါတယ်အမတာဆိုတာမသေးတော့တာပေါ့အဘမရတရားနဲ့ပြည့်စုံပြီဆိုတော့ဒီဘဝနဲ့ပဲယဟနာဖြစ်သွားပြီဆိုရင်နောက်ဘဝအတိတ်ထပ်မဖြစ်တော့ဘူးဘဝမှာထပ်မဖြစ်တော့ပေးကြလဲအကြောင်းမရှိတော့ယဟနာအတိတ်မဖြစ်တော့မှလည်းဆုံးသောတာပန်လောက်ဖြစ်တယ်ဆိုရင်လည်းပဲဘဝတွေတိတ်မကျင်လည်ရတော့တဲ့အတွက်ကြောင့်ပေးမဲ့တော့ကျင်လည်ရအောင်မဲ့ဘဝအပိုင်းခြားအကန့်အသတ်အတိတ်ရှိသွားပြီဖြစ်တဲ့အတွက်ကြောင့်အဲ့ဒီအကန့်အသတ်တွေကုန်ဆုံးသွားတဲ့အခါမှာယဟနာဖြစ်ပြီးတော့ဘဝချုပ်ငြိမ်းသွားမယ်အဲ့ဒီအခါမှာလည်းတည်ခြင်းတရားကလွတ်မြောက်သွားမယ်ဒါတေခြင်းတရားမှာလွံ့မြောက်ခြင်းဆိုတဲ့အမတ္တကိုရတာအရင်ဆက်လိုက်တော့မရဏတတိကြောင့်ပဲအလဲကအပ္ပမာဒလေးကိုကြော်ကြည့်လိုက်ပေါ့တေခြင်းတရားကိုပွားတဲ့အတွက်ကြောင့်မတေခြင်းတရားကိုရပါတယ်မတေခြင်းလို့ရှိရင်ဘာလုပ်ရမလဲတေခြင်းတရားကိုပွားရမယ်မတေတာကိုလိုချင်ရင်အသေးနဲ့အရင်ဆုံးရင်းနှီးရမှာပဲနော်အသေးလွတ်ရကိုလိုချင်ရင်အသေးနဲ့ပဲအရင်ဆုံးရင်းနှီးရမယ်အသေးနဲ့ရင်းနှီးရဲဆိုတာတေခြင်းတရားကိုပွားများတာကိုပြောတာပါပဲဒါကြောင့်မြတ်စွာဘုရားကမရဏတတိဘိက္ခဝေဘာဝိတာဘဟုလိကတာအမတောကတာအမတပရိယောတနာဘိက္ခဝေပိဋက၄ပါးချက်တန်းချက်သမီးတို့မရဏတတိတေခြင်းတရားကိုပွားများခြင်းဆိုတဲ့မရဏတတိဘာဝနာကိုဘာဝိတာပွားများကြမယ်ဆိုရင်ဘဟုလိကတာချိန်ခါများစွာလ ీల ပြုကြမယ်ဆိုရင်အမတောကတာမသေးခြင်းဆိုရင်အမတအနိုင်နိဗ္ဗာန်မှာတက်ဝင်နိုင်ပါပြီ။အမတပရိယောသနာမသေးရာနိဗ္ဗာန်လို့ခေါ်တဲ့အမတတရားကလည်းအဆုံးရှိပါပြီ။ဣတိဣမံဓမ္မဒေသနာဤတရားဒေသနာတော်ကိုဘုရားသုံးလို့ထထတပိညုမြတ်စွာဘုရားသည်ဒေတိတိကောင်းဆောင်မတွေဟောကြားတော်မူခဲ့ပါပြီတတိ တေခြင်းတရားနဲ့မိတ်ဆွေဖွဲ့တဲ့နေရာမှာမိတ်ဆွေဖွဲ့နည်းကလည်း၄မျိုးရှိပါတယ်မိတ်ဆွေဖွဲ့နည်း၄မျိုးရှိတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကမြင်းဥပမာအာဇာနီမြင်းဥပမာ၄မျိုးနဲ့ဟောကြားထားပါတယ်ဒါကမှတချို့သောအာဇာနီမြင်းတွေဟာတခင်ဖြစ်တဲ့ပုဂ္ဂိုလ်ကနှင်းနံကလေးကြလိုက်တာနဲ့နှင်းနံအရေးရောင်လေးကိုမြင်းနံနဲ့ထိတ်လန့်နေစိတ်ဖြစ်တယ်ငါတခင်ဗာများခမ်းမလို့လေငါဗာများလှုပ်ပြရမလဲဆိုပြီးတော့ထိတ်လန့်တဲ့စိတ်ဖြစ်ပြီးတော့တခင်ခိုင်းတဲ့အလုပ်ကိုကြည်ပြန်စွာလုပ်ပါလေဒုတိယမြောက်မြင်းအာဇာနီကတော့တခင်ကနှင်းနံလေးပြလိုက်ရုံနဲ့မထိတ်လန့်နေဘူးကိုလိုရမယ့်အလုပ်ကိုမလုပ်သေးဘူးငွေငင်းကလေးတွေကိုနှင်းနံလေးနဲ့ချိန်နံလေးနဲ့ပုတ်လိုက်တော့မှထိတ်လန့်တဲ့စိတ်ဖြစ်ပြီးတော့ကိုလိုရမယ့်အလုပ်ကိုလုပ်ပါလေတချို့အာဇာနီမြင်းကတော့နှင်းနံပြယုံနဲ့လည်းမထိတ်လန့်ဘူးအမွေးကိုပွတ်ယုံနဲ့လည်းမထိတ်လန့်နေဘူး အရေးကြကိုထိအောင်ဆိုင်မှတနည်းပြောရင်တော့အတန်းနာအောင်ဆိုင်မှပဲထိလန့်တဲ့စိတ်ဖြစ်တယ်ကိုလုံးအောင်မဲ့လုပ်ကိုလုပ်တယ်ဆတောထမ်းကြောင့်မြင်းအာဇာနီကတော့တင်နန်းပြယုံနဲ့လည်းမထိလန့်ဘူးအမွေးကိုပွေယုံနဲ့လည်းမထိလန့်ဘူးအတန်းနာအောင်ဆိုင်ယုံနဲ့လည်းမထိလန့်ဘူးအယိုးကွဲအောင်ဆိုင်မှအယိုးထိရအောင်ဆိုင်မှပဲထိလန့်တဲ့စိတ်ဖြစ်တယ်ထိလန့်တဲ့စိတ်ဖြစ်ပြီးတော့ကိုလုံးအောင်မဲ့လုပ်ကိုလုပ်တယ်အဲဒီတော့ပြင်းမြင်းအာဇာနီလေးမျိုးရှိပါတယ်သိခွေရောရှိရလားအပေါ်ဟမ်တနာရီနဲ့တော့မရလောက်ဘူးထင်တယ်ဟမ်အဲ့တော့တနာရီပြည့်တော့လည်းနောက်တစ်ခွေထပ်ပြီးတော့ဆက်ဖန်တာနော်ရှိတဲ့ခွေနဲ့မရှိသေးရင်လည်းပြောပေါ်ခဏလေးဆောင်းအောင်ရှိလားရှိနေတယ်နော်ဒီရှိတယ်ဟုတ်ပြီအဲ့တော့အဲ့လိုနဲ့ဒေချင်းကြီးနဲ့မနေ့ကဘာတရားဟောလဲလို့ဦးဇင်းကတည်းကသောတုဆုံးမိကြည့်ပါတယ်တောင်မောဘုရားသာသူဆရာတော်ကဘာတရားတဲ့တရားကောင်းစဉ်ပြောပါအောင်ကျေးဇူးဆက်ဖို့မမိကြနဲ့တဲ့တရားဟောရင်ပြောသွားတယ်တဲ့ဆရာတော်ကြီးကပလင်မောင်ရလို့ရှိရင်တရားကလည်းအသက်ပေါက်ပေါက်လာတယ်တဲ့ဟုတ်လားအခုလည်းဦးဇင်းတို့လည်းအသက်ပေါက်နေပြီနော်ပေါက်ပါစေတကယ်သောတုဆုံးကတော့တရားလာလျှောက်ကလေးကပြောတယ်အသက်များများပေါက်ပါစေတဲ့နော်ဆရာတနာရွေးဟောမှမမယ်နည်းနည်းတော့ကြုံမယ်ပေါ့လေအဲ့ဒါမြင်းအာဇာနီ၄မျိုးရှိတယ်လို့သူတော်ကောင်းအာဇာနီလည်း၄မျိုးရှိတယ်တခြားပုဂ္ဂိုလ်များကဘယ်မျိုးဘယ်ရွာဘယ်ဒေသမှာဘယ်သူဘယ်ဝါဘယ်ယောက်ျားဘယ်မိန်းမတော့တေးပြီးတယ်လို့တရင်လေးကြားလိုက်တာနဲ့တန်ဝေကကြီးဖြစ်တယ်တန်ဝေကဖြစ်ပြီးတော့ဝိပဿနာအားထုတ်တယ်အားထုတ်တဲ့အတိုင်းလည်းမညာဘုံညာဆက်ရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်ဒုရယညသူတော်ကောင်းအာဇာနီကတော့သေတဲ့အကြောင်းကြားယုံနေတော့မတုံ့လှုပ်သေးဘူးကိုယ်မျက်စိရှိမှတေဆုံးနေတဲ့ယောက်ျားမိန်းမကိုမြင်ရတော့မှထိတ်လန့်တဲ့စိတ်ဖြစ်တယ်တံဝေကဖြစ်တယ်ဝိပဿနာအားထုတ်တယ်မညာဘုံရန်ဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်တရယညသူတော်ကောင်းအာဇာနီကတော့သေတဲ့အကြောင်းကြားယုံနေတဲ့တံဝေကမဖြစ်ဘူးကိုယ်ရှိမှသေတာမြင်လို့လည်းပဲတံဝေကမဖြစ်သေးဘူးကိုယ်အမှန်တန်ချစ်ခင်မျက်နှိုးတဲ့စိတ်မျိုးသွေးသားတွေကတရယောက်သေဆုံးသွားတော့မှပဲတံဝေကဖြစ်တဲ့ဝိပဿနာအားထုတ်တဲ့မညာဘုံညာနိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်။သတ္တဓမ္မသူတော်ကောင်းအာဇာနီကတော့စေမျိုးသွေးသားတွေကသေယုံနဲ့လည်းမတုံ့လှုပ်သေးဘူးတံဝေကမဖြစ်သေးဘူး။ကိုယ်ကိုယ်တိုင်သေလူမျိုးပါဆင်းရဲဒုက္ခတွေခံစားရပြီးအချိန်ပိုင်းတည်းမှာသေကြတော့မယ်ဆိုတာကိုသေချာပေါက်သိတော့မှပဲတံဝေကဖြစ်တယ်။တံဝေကဖြစ်ပြီးတော့ဝိပဿနာအားထုတ်တယ်အားထုတ်တဲ့အတိုင်းလည်းဝိပဿနာမညာဘုံညာဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်။သူတော်ကောင်းအာဇာနီ၄မျိုးအဲ့ဒီ၄မျိုးလုံးဝိပဿနာအားထုတ်ဖြစ်ပြီးတော့မညံဖုန်ညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတာဘာကြောင့်လဲဆိုရင်တေခြင်းတရားကိုပွားများလိုက်ပြီလို့ပါပဲ။ဒါကြောင့်တေခြင်းတရားသည်သူတော်ကောင်းတို့၏မိတ်ဆွေဆိုတာဒီဖြစ်ချက်ကိုကြည့်ပြီးတော့ပြောတာပါပဲ။တေခြင်းတရားကိုတရိယာလိုက်တဲ့အတွက်ကြောင့်တံဝေကဖြစ်တယ်။အဲ့ဒီတံဝေကကိုအခြေခံတဲ့စိတ်ဆွမ်းအားနဲ့ဝိပဿနာလုပ်ကိုအားထုတ်လိုက်တဲ့အတွက်ကြောင့်တံဝေကအားကောင်းမှလည်းဝိပဿနာဉာဏ်ဆိုတာကဉာဏ်ထက်ထက်တိုးတက်သွားတာကိုတောင်လေးကအားနေနေလို့ရှိရင်သူများအားထုတ်စလို့သာထုတ်နေရညာကမဖြစ်အာယုံကမမိစိတ်ကဟိုရောက်ဒီရောက်ဘယ်လိုဖြစ်တတ်တာကိုကိုယ်ပိုင်အသိနဲ့တောင်လေးကညာရှင်းတမ်းပြီးဆိုတော့မှဝိပဿနာညာကလည်းအားကောင်းတယ်ဝိပဿနာညာဆက်တမ်းအားကောင်းမှလည်းမညာဘုံညာကိုအလွယ်တကူဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါလေတရားဒီပုဂ္ဂိုလ်၄မျိုးတရားဒုတိယမြတ်ရပ်သွားကြတာဟာတည်ခြင်းတရားနဲ့မိတ်ဆွေဖွဲ့လိုက်လို့ပါပဲဒါကြောင့်တနေ့ကျရင်တရားမှာပဲအချိန်မရွေးတည်သွားနိုင်တာပဲလို့ဆင်ခြင်ခြင်းဟာတည်ခြင်းတရားနဲ့မိတ်ဆွေဖွဲ့ခြင်းပဲအဲ့တည်ခြင်းတရားနဲ့မိတ်ဆွေဖွဲ့တဲ့နေရာမှာတရားမှာပဲငါလည်းတရားမှာပဲငါလည်းသူ့လိုတရားမှာပဲလို့ဒီလိုတွေးယုံတက်တက်ကလေးနဲ့တန်ဝေစားလေးတွေဖြည့်ပြီးတော့ထိတ်လန့်နေယုံတက်တက်နဲ့မပြီးဘူးခုနသူတော်ကောင်းအာဇာနီလေးမျိုးရဲ့တံဝေကဖြစ်ပုံကိုပါဠိတော်ကပြန်ထားတော့တံဝေကံအပစ္စတိပထမဆုံးတံဝေကအရင်ဖြစ်တယ်တံဝေကဖြစ်ပြီးဘာလို့လဲဆိုတော့တံဝေကောယောနိတောပတဟတိအမှန်တန်ရေးကြည့်တဲ့ချက်ပါပဲတံဝေကောထိတ်လန့်နေဖြစ်၍ယောနိတောနိမန်လမအဖြစ်ပတဟတိအထုတ်တယ်တံဝေကဖြစ်ပြီးတော့တံဝေကစိတ်ဆွမ်းအားနဲ့ဘာဆက်လုပ်ရမှာလဲဆိုတော့နိမန်လမနဲ့ဝိပဿနာလေးကိုအထုတ်ရမှာမြတ်စွာဘုရားရှင်ဟောကြားထားတဲ့မေလံစည်းကံအတိုင်းတရိပ္ပတ်ဝိပဿနာအလုပ်ကို ဆက်ပြီးတော့အားထုတ်သွားမှသာလျှင်သေခြင်းတရားကိုပွားများခြင်းဟာကိုယ့်အတွက်မိတ်ဆွေကောင်းပီတာသွားမှဖြစ်ပါတယ်။တေမာလေးတွေးပြီးထိတ်လန့်နေုံတက်တက်နဲ့မိတ်ဆွေစစ်မဖြစ်သေးဘူး။တေမာတွေးလို့ဖြစ်လာတဲ့တောင်ဝေကနဲ့ဝိပဿနာကိုနှိမ့်မှလမ်းမှဆက်ပြီးအားထုတ်မှမိတ်ဆွေဖွဲ့ရရောက်ပါတယ်။ဒါကြောင့်မိတ်ဆွေဖွဲ့နည်းအစင်းမြတ်မိတ်ဆွေဖွဲ့နည်းလေးကိုမှတ်သားထားကြရမယ်။ဒါကြောင့်တောင်ဝေကောယောနီကောဗတဟတိတောင်ဝေကောတေခြင်းတရားကိုပွားများပြီးတော့ထိတ်လန့်တောင်ဝေကရနေသောပုဂ္ဂိုလ်သည်ယောနိသောနိမန်လမ္မအဖြစ်ယောနိသောနိမန်လမ္မအထုရတဲ့တတိပဌံဝိပဒနာအကျင့်ကိုတတဟန္တိကောင်းသောမသွေအာထုရပါပေတည်းတည်းအဲဒီလိုတံဝေကဖြစ်ပြီးရနာဖြစ်လာတဲ့တံဝေကနဲ့ဝိပဒနာလုပ်ကိုအထုကြရမယ်ဇာမမိတ်ဆွေဖွဲ့ရရောက်တယ်အဲ့ဒီလိုမိတ်ဆွေဖွဲ့တဲ့နေရာမှာလဲဘလောက်အနီးကပ်တဲ့ဘလောက်နီးကပ်တဲ့မိတ်ဆွေဖွဲ့မှာလဲကိုယ့်ရဲ့မိတ်ဆွေတည်ခြင်းတရားတည်သူတော့ကိုယ့်မိတ်ဆွေဟာကိုယ်နဲ့ဘလောက်အနီးကပ်ပေါင်းတဲ့မှာလဲဒါလေးလည်းလိုအပ်ပါသေးတယ်ဒါကမှမိတ်ဆွေတွေဆိုတာကတော့အမျိုးမျိုးရှိကြတာပေါ့တချို့ကလည်းအလံဝေးတဲ့မိတ်ဆွေတခါတည်းအလူတန်းရှိမှဝယ်လန်းသမီးတွေရှိမှအခမ်းအနားတွေရှိမှတခါတည်းတွေ့ရတဲ့မိတ်ဆွေတခါလေးကြတော့လဲတပတ်တခါတလားတခါဆိုသလိုအင်းလဲသွားရတဲ့မိတ်ဆွေတချို့ကြတော့လည်းပဲနေစဉ်လိုကိုတွေ့ရတဲ့မိတ်ဆွေအဲဒီလိုအချင်းမိတ်ဆွေကလည်းအနည်းအဝေးအမျိုးမျိုးမရှိပေဘူးလားအမျိုးမျိုးရှိတယ်ခင်တာတော့ခင်တာပဲယဉ်ကြီးတာတော့ယဉ်ကြီးတာပဲပေါ့ဒါပေမဲ့ကိုယ့်အကြောင်းကိုတချို့ပုဂ္ဂိုလ်တွေကြတော့လည်းပြေဆုံးပြောပြတင်တယ်တချို့ကြတော့လည်းတချို့အကြောင်းရာတွေကြတော့လည်းမပြောတင်ဘူးဆက်ပြီးအချင်းကိုယ်မှဖြစ်နေတဲ့ကိုယ့်ရေးကိုယ်တိုင်အကြောင်းရာတွေကလည်းမိတ်ဆွေဆိုတိုင်းအကုန်ပြောတင်တာတော့မဟုတ်ဘူးနော်ဒီအကြောင်းရာဒီမိတ်ဆွေပြောတင်ပေမယ့်ဟိုဟိုမိတ်ဆွေကြတော့ပြောတင်ခြင်းမှပြောမှာအဲ့ဒီအကြောင်းကြောင့်ဟောမိတ်ဆွေပြောပေးမယ်ဒီမိတ်ဆွေကြတော့ပြောသင့်ခြင်းမှပြောသင့်မှာအဲ့ဒီလိုအဖြစ်မိတ်ဆွေကလည်းပုံစံမျိုးမျိုးတန်တန်မျိုးမျိုးအနည်းအဝေးမျိုးမျိုးရှိသေးတယ်ဒါတော့တည်ခြင်းတရားနဲ့မိတ်ဆွေဖွဲ့တော့ရောဝေးဝေးကြီးမှသာပြီးဖွဲ့မှာလားအဝေးမိတ်ဆွေဖွဲ့မှာလားမနည်းမဝေးမိတ်ဆွေဖွဲ့မှာလားအနည်းကမိတ်ဆွေဖွဲ့မှာလားအနည်းကဆွင်လဲဘလောက်နည်းနည်းဖွဲ့မှာလဲဒါလေးလည်းရေးကြည့်ပါလေညဆောင်ညရှင်ကတော့ဝင်သက်တရှူထွက်သက်တဆိုင်အတွင်းမှာပဲတည်တော်နိုင်တယ်တည်ခြင်းတရားဟာဝိနည်းတရှိထပ်တဲ့တစ်ဆိုင်အတွင်းမှာပဲရှိတယ်လို့အဲဒီလောက်ရှိအောင်အနိကဆုံးမိတ်ဆွေဖွဲ့စီကြမှာတယ်မြတ်စွာဘုရားလက်ထက်ကယဟန်တော်၈ပါးကိုမြတ်စွာဘုရားကမေးတယ်သင်္ချသားတို့မရဏတတိပွားကြရဲ့လားမှန်လားပါပွားကြကြောင်းမှာဘလောက်ရှိအောင်တည်ခြင်းတရားနဲ့အနိကမိတ်ဆွေဖွဲ့ကြတယ်လေတပါးကဘုရားတပည့်တော်တော့တနေ့နဲ့တညက်ဘုခေစကားနဲ့ပြောတော့တရက်ပေါ့လေတရက်လောက်အသက်ရှင်ခွင့်ရရင်ကောင်းမယ်ဒီတရက်အတွက်မှသေဆုံးသွားနိုင်တယ်မသေဆုံးတဲ့ဒီတရက်လေးအတွက်မှဝိပဿနာလုပ်ကိုတန်းနိုင်ရအောင်အားထုတ်ခွင့်ရရင်အားထုတ်ရရင်ကောင်းမယ်လို့တည်ခြင်းတရားကိုတရက်အကွာအဝေးထားပြီးတော့မိတ်ဆွေဖွဲ့ပါတယ်တရက်အတွင်းသေနိုင်တယ်လို့မိတ်ဆွေဖွဲ့တယ်ပေါ့တွင်ပြောတော့နောက်တစ်ယောက်ကတော့တနေ့အတွင်းတနေ့ဆိုတာညမပါဘူးပေါ့တရင်အောင်ရှိတဲ့နေ့ပိုင်းကိုပြောတာနော်တနေ့အတွင်းမှာပဲသေသွားနိုင်တယ်လို့တေခြင်းတရားကိုအဲ့ဒီလောက်ပဲနိကမိတ်ဆွေဖွဲ့ပါတယ်။နောက်တစ်ယောက်ကတော့အဲ့ဒီနေ့လယ်ပိုင်းရဲ့နေ့ရဲ့တဝက်နေ့တဝက်ပေါ့။နေ့တဝက်အတွက်မှသေသွားနိုင်တာပဲ။မသေးခင်ဒီနေ့တဝက်လေးမှာဘုရားဆုံးမကိုကြည့်ကြရရင်ကောင်းမယ်လို့နေ့တဝက်လောက်အကွာအဝေးထားပြီးတော့မိတ်ဆွေဖွဲ့ပါတယ်။နောက်တစ်ယောက်ကတော့ဆွမ်းတထိုင်စားလေးအတွင်းဆွမ်းတထိုင်စားဆွမ်းစားတဲ့လုပ်ငန်းကိစ္စအဆအဆုံးပေါ့ဆွမ်းတထိုင်စားလေးအတွင်းမှာသေးတော့နိုင်တာပဲဒီဆွမ်းတဆိုင်စားလေးအတွက်မှမသေးခင်လေးဝိပဿနာလုပ်ကိုပန်းနေကြအောင်အားထုတ်ရရင်ကောင်းမယ်လို့တေခြင်းတရားကိုအဲ့လောက်အနည်းကထားပြီးမိတ်ဆွေဖွဲ့ပါတယ်နောက်တစ်ယောက်ကတော့ဆွမ်းစားခြင်းဆွမ်းတဆိုင်စားရဲ့တဝက်အတွက်မှပဲသေတော့နိုင်တာပဲဆွမ်းစားတဲ့ကိစ္စတဝက်အတွက်မှသေတော့နိုင်တယ်ဒီအတွက်မှတရားဘာဝနာလုပ်ကိုပန်းနေကြအောင်အားထုတ်ရရင်ကောင်းမယ်လို့တေခြင်းတရားကိုအနည်းကမိတ်ဆွေဖွဲ့ပါတယ်နောက်တစ်ယောက်ကတော့လေးငါလို့ဆန်းဆားစားတဲ့အချိန်ကစားလို့လေးငါလို့စားနေတဲ့အချိန်တည်းမှာကိုတည်သွားနိုင်တာပဲဒီလေးငါလို့စားနေတဲ့အချိန်ကလည်းမသေးခင်လေးအတွက်မှတရားအလုပ်အားထုတ်ရရင်ကောင်းမယ်လို့တည်ခြင်းတရားကိုအနိကမိတ်ဆွေဖွဲ့ပါတယ်နောက်တစ်ယောက်ကတော့ဆန်းတလုတ်ပထမဆုံးဆန်းတလုတ်စားနေတဲ့အချိန်လေးအတွက်မှကိုပဲတည်သွားနိုင်တာပဲဒီဆန်းတလုတ်စားနေတုန်းလေးမသေးခင်လေးမှတရားအလုပ်ကိုပန်းနေရအောင်အားထုတ်မယ်လို့ဒီလိုနှလုံးသွင်းပြီးတော့တည်ခြင်းတရားကိုအနိကမိတ်ဆွေဖွဲ့ပါတယ်နောက်တယောက်ကတော့ဝင်လေရှူနေတာလေးပြန်မထွက်ခင်ထွက်လေဆဲလိုက်တာလေးပြန်မဝင်ခင်ဝင်လေတရှူထွက်လေတဆိုင်လေးအတွင်းမှာပဲသေသွားနိုင်တယ်ဒီမသေးခင်ဝင်လေတရှူထွက်လေတဆိုင်လေးအတွင်းမှာ တရားဘာဝနာလုပ်ကိုပန်းနိုင်ရောက်ဆုံးခန်းတိုင်ပြီးမြောက်အောင်အားထုတ်ရရင်ကောင်းမယ်လို့နှလုံးသွင်းပြီးတော့တေခြင်းတရားနဲ့အနိကမိတ်ဆွေဖော်ပါတယ်အနိကတော့အနိကတည်းကြီးပဲအနိကမိတ်ဆွေကဘယ်လိုမျိုးရှိသွားလဲ7မျိုးရှိသွားတယ်အနိအဝေ7မျိုးကွာသွားတယ်အဲ့တော့ဒီနေ့အတွင်းနိဉ္ဉံတစုံတရက်အတွင်းမှာပဲတေသွားနိုင်တယ်လို့ဆင်ခြင်တယ်ဆိုရင်ကိုပဲတေခြင်းတရားကိုဆင်ခြင်တာတော်တော်လေးနီးနေပါပြီနော်ဒါပေမဲ့လို့မြတ်စွာဘုရားရှင်ကတရက်အတွင်းတနေ့အတွင်းနေ့ဝက်အတွင်းဆန်းတထိုင်စားအတွင်းလေးနာလုံးစားဆန်းတဝက်ဆန်းတထိုင်စားရဲ့တဝက်အတွင်းလေးနာလုံးအတွင်းအဲ့ဒီလိုအချိန်ကာလ6မျိုးထဲမှာသေသွားနိုင်တယ်လို့ဆင်ခြင်တဲ့ရဟန်းတော်6ပါးကိုမချီးမွမ်းပါဘူးတမတ္တဝိဟရန္တိမင်းတို့တဲမိတာကိုကွယ်တဲပြီးတော့တမာရတရားလွှမ်းမိုးတာကိုအပမာရတရားမရှိလိုက်လေခြင်းလို့မိန့်ကြားတော်မူပါတယ်ဆန်းတလုတ်အတွင်းမှာကိုသေသွားနိုင်တယ်ဝင်လေတရှူထက်လေတဆိုင်အတွင်းမှာကိုသေသွားနိုင်တယ်လို့ဆင်ခြင်တဲ့ရဟန်းတော်နှစ်ပါးကိုတော့မြတ်စွာဘုရားကကြီးမွမ်းပါတယ်။တောကြပါပြီလေကွယ်အပမတ္တဝိဟရန္တိတင်တို့မမေးမလျော့နေကြပါပြီလေလို့ကြီးမွမ်းတော်မူပါတယ်။ဒါကမြတ်စွာဘုရားကြီးမွမ်းတဲ့ထမင်းတလုတ်အတွင်းဝင်လေတရှူထက်လေတဆိုင်အတွင်းမှာကိုသေသွားနိုင်တယ်ဒီမသေးခင်လေးမှာတရားဘာဝနာလုပ်ကိုမိမိရရနဲ့အပိုင်အားထုတ်လိုက်မဟဲ့လို့နှလုံးမသွင်းနိုင်တောင်မှမြတ်စွာဘုရားကမချီးမွမ်းဆုံးဖြစ်တဲ့မိတ်ဆွေဖွဲ့တဲ့နေရာမှာအဝေးဆုံးဖြစ်နေတဲ့တရက်အတွင်းသိနိုင်တယ်ဆိုတာလေးလောက်ကိုတရားနာပိဒါနာဆင်ခြင်နိုင်မယ်ဆိုရင်ကိုအင်မတန်ကြုံလာပါပြီ။မှန်ပါဗျာ။ငါရဲ့အသက်ရှင်ရမယ့်ကာလဟာတရက်ပဲရှိတယ်။ဒီနေ့တရက်ပဲငါပိုင်နေဒီနေ့တရက်ပဲငါအသက်ရှင်ခွင့်ရှိတယ်။မနေ့ကျန်ဆိုရင်တော့ငါသေခြင်းသေသွားနိုင်တယ်။မနေ့ကျန်ဆိုတာငါအတွက်မသေးကြဘူး။ငါပိုင်တာဒီနေ့တရက်သေးပဲ။မနေ့ကျန်ဆိုရင်သေရင်သေသွားမှာပေမှန်လို့သာသဘောထားလိုက်ပါတော့အဲ့ဒါအကောင်းဆုံးပဲနော်။မနေ့ကျန်ဆိုတော့ငါသေတော့မှာပဲဒီနေ့တရက်ပဲငါအသက်ရှင်ခွင့်ရှိတယ်လို့အဲ့ဒီလိုလေးမှထက်ကနှလုံးသားရဲ့နှဆိုင်ဆုံးထိရောက်ပြန်အဲ့ဒီတရက်ဟာတရက်ဆိုတရက်အမတန်ဖိုးတန်သွားပါပြီ။ဒီတရက်ပဲရှင်မှန်ခွင့်ရှိတယ်လို့စိတ်ထဲမှာနဲ့ဆိုင်ဆိုင်ထင်မြင်နေပြီဆိုရင်ဒီတရက်ကလေးကိုမကောင်းတဲ့အလုပ်တွေနဲ့အချိန်ဖြုံးမအောင်မလား။လောကီအယုံကာမဂုဏ်တွေနဲ့ကြီးတဲ့အချိန်ဖြုံးမအောင်မလား။ကိုယ်တို့ကောင်းမှုတွေပဲစက္ကန့်တိုင်းမိနစ်တိုင်းဖြစ်အောင်ကြိုးစားပါမှာ။မလွဲမရှောင်သာလို့လောကီကိစ္စလောက်ရတယ်ဆိုလည်းပဲတရားတတိလေးနဲ့အမှတ်တတိလေးနဲ့ဒီလိုပဲလှုပ်ဖြစ်တော့မှာနော်။လောကီလောက်ကတော့မလွဲလို့ဖြစ်မှမဖြစ်ဖဲဘူး။တကယ်ကိုမနေ့ကျန်ပေးရတော့မယ်ဒီနေ့တည်းပဲတကယ်အစ်စ်မှန်ပေါ့လေလောကသဘောနဲ့တကယ်ကိုဒီနေ့တည်းပဲအသက်ရှင်ရမယ်ဆိုရင်လည်းလောကီလုပ်တယ်ဘာမှလုပ်ရကုန်မလို့တော့ပါဘူးနော်တရားလုံးကြီးပဲချိန်ပြီးအထုလုံးမှာပဲအဝင်းကျင်ကလည်းနှဆန်ပေးမယ်လို့ပေးကြနေတဲ့လူတယောက်ကိုတရားအစုခွင့်ကုသိုလ်ပြုခွင့်ပေးမှာပါပဲနော်ကိုကတည့်ရမယ်အသက်ရှင်မယ်လို့တရားသဘောရနှလုံးသွင်းထားလို့ဘယ်လိုမှမရှောင်တာလောကီကိစ္စတွေလုံနေရပြီမဲ့လည်းပဲအမတ်တတိလေးနဲ့လောက်ရမယ်ဒါဆိုရင်အလုလုနေပြီမဲ့လည်းတရားအလုမဖြစ်တော့ဘူးပေါ့လောကီအယံကံကုန်ချမ်းသာတွေကိုကိုကမဆွံ့လို့နိုင်လို့ခံစားရပြန်တော့လဲအမှတ်တတိလေးနဲ့ခံစားရမှာပေါ့မိမိမျောမျောကြီးနဲ့သူ့ပဲလိုက်ပြီးတော့မခံစားဘဲနဲ့အမှတ်တတိလေးနဲ့ကိုပဲပါအောင်ခံစားဖို့လိုတာပဲနော်ဒါကြောင့်တေချင်းတရားကိုမိတ်ဆွေဖွဲ့တဲ့နေရာမှာတရက်လောက်ကလေးအနိကဆုံးချပြီးမိတ်ဆွေဖွဲ့ရင်ကိုပဲအမတန်ကျွမ်းလာပါပြီအဲဒီလိုဖွဲ့နိုင်နေဆိုရင်ပဲကိုကိုတေချင်းတရားကမိတ်ဆွေကံပိဒါစွာနဲ့အကျိုးပြုပါပြီအဲ့ဒီတော့တရက်ဆိုတာသာထားလိုက်အောင်ပေါ့လေ9ရက်ဆိုတဲ့ကာလလေးကို9ရက်ကာလအတွင်းသိရမှာပဲ9ရက်ပြည့်ရင်တော့သိရမှာပဲလို့တေခြင်းတရားကို9ရက်အနီးနားလေးမှာထားပြီးတော့မိတ်ဆွေဖွဲ့လိုက်တဲ့အတွက်ကြောင့်လောကီကောင်းကျိုးရောလောကုတ္တရာကောင်းကျိုးရောရရှိသွားတဲ့တာတကလေးတစ်ခုကိုအတူချုပ်အာရုံပြုပြီးတော့တရားသိညာစုပေါ့မှန်ပါပါရသော်ရရှင်လက်ထက်တုန်းကအထဲကုံတဲ့တယောက်အထေရောင်းတဲ့အထေကုံတွေကြီးတရားသာဝတိမျိုးရဲ့အနိနာကမြစ်တစ်ဖက်ကမ်းမှာလှဲဝမ်းချပြီးတော့စတဲ့ချနေထိုင်ခဲ့ဘူးတယ်သာဝတိမျိုးနဲ့မိုင်မုံများစွာဝေးကွာတဲ့ဗာရာဏသီမျိုးကနေပြီးတော့လှဲ900အပြည့်အဝတ်ထည်တွေတင်ပြီးတော့သာဝတိမျိုးမှာ9ရက်တိုင်တိုင်ကျင်းပတဲ့နက္ခတ်ပွဲသဘင်အခမ်းအနားမှာရောင်းချမယ်ဆိုတဲ့ရည်ရွယ်ချက်နဲ့လာခဲ့ခြင်းဖြစ်ပါတယ်တာဝိတိမျိုးရောက်ခံပြီးမြင်သားလေးရောက်တော့မိုးလေတန်ငယ်ချက်သွားတာနဲ့မနက်ဖြန်မှာပဲတာဝိတိပြေကူတော့မယ်လေဆိုပြီးတော့တာဝိတိရဲ့အနီနာမြစ်တစ်ဖက်ကမ်းမှာလဲဝိုင်းချပြီးတော့နေထိုင်ကြတယ်အဲ့ဒီနေ့ညမှာပဲမမျှော်လင့်မဲနဲ့မိုးကြီးသီးထန်စွာရွာသွန်းတဲ့အတွက်ကြောင့်မြေကြီးကြီးခဲ့တယ်မြေကြီးရှင်ကြ မိရေကကြီးတော့တာဝတိဘက်ကိုကူးလို့မရတော့ဘူးကူးလို့မရတော့လဲဝိုင်းနေရမှာပဲ9ရက်လုံးလုံးစောင့်ပြီးတော့နေရ9ရက်လွန်သွားမှပဲရေကကျသွားတယ်ရေလည်းကျရောတာဝတိမှာကျင်းပနေတဲ့9ရက်တိုင်းကျင်းပတဲ့နခတ်ပွဲသဘင်ရေကလည်းပြီးဆုံးသွားရောဆိုတော့ကုံတရီအနေနဲ့သူပါလာတဲ့အထယ်လေးတွေကိုရောင်းချလို့မရတော့ဘူးဒီအထယ်လေးတွေကိုဘာနာတိကျန်းယူသွားမယ်ဆိုရင်လည်းပဲခရီးကလည်းဝေးကွာတယ်လူလည်းပင်ပန်းမယ်ဆိုရင်လည်းကုန်မယ်ဒါကြောင့်မရှိတော့ပါဘူးလေဒီတာဝတိမှာပဲတစ်နှစ်လုံးငွေလေးလားမိုးလေးလားဆောင်းလေးလားတစ်နှစ်ပတ်လုံးတာဝတိမျိုးမှာပဲနေပြီးတော့ဒီထဲလေးတွေကောင်းအောင်ချတော့မယ်တစ်နှစ်လုံးတာဝတိမှာပဲနေပြီးတော့စီးပွားရေးလုပ်ငန်းတွေလုပ်တော့မယ်လှုပ်ရှားရှိတာတွေလုပ်ပြီးတော့တစ်နှစ်ပြည့်မှာပဲငါဗာရာဏစီပြန်တော့မယ်အဲဒီလိုရွယ်ချက်ချပြီးတော့လဲဝန်းကြီးမှာမိမိပါလာတဲ့လင်ငါရာအဖော်တွေနဲ့အပေါင်းဖော်တွေနဲ့ချမ်းရံပိဋကတွေနဲ့လဲဝန်းမှာပဲနေပါတယ်အဲ့ဒီလဲဝိုင်းမှာပဲတနည်းပြောတော့တာဝတိမြို့မှာပဲတနှစ်ပတ်လုံးနေမယ်လို့ဆုံးဖြတ်ချက်ချလိုက်တဲ့အချိန်မှာမြတ်စွာဘုရားရှင်ကလည်းဆွမ်းခံကြွနေတဲ့အချိန်ဖြစ်ပါတယ်ဆွမ်းခံကြွရင်းနဲ့ဘယ်လိုသိရလဲဆိုတော့ဒီကုံတွေကြီးဟာနောက်9ရက်ကျရင်သိမယ်ဆိုတာသိလိုက်တယ်အနာဂတ်တဲ့ဉာဏ်တော်နဲ့လှမ်းပြောကြည့်လိုက်တော့9ရက်ကျရင်သိမယ်ဆိုတာသိနောက်9ရက်ကျရင်သိမဲ့သူကများတာဝတိမှာတနှစ်လုံးနေမယ်လို့ဆုံးတဲ့ချက်ချနေတယ်ကွယ်ဆိုပြီးတော့တဏှာတဲ့စိတ်ဖြစ်ပြီးတော့ပြုံးတော်မူလိုက်ပါတယ်။မြတ်စွာဘုရားပြုံးတော်မူတာကိုရှင်အနန္ဒာကပြီးတော့မေး။ပြီးတော့ရှင်အနန္ဒာသိခွင့်ရတော့ကုံတယ်ကြီးတဏှာရနဲ့တပည့်တော်သွားပြီးတော့ကုံတယ်ကြီးပြောမယ်။မြတ်စွာဘုရားကလည်းခွင့်ပြုတော့ရှင်အနန္ဒာဟာကုံတယ်ကြီးရှိတဲ့လဲဝန်းစီလာပြီးဆွမ်းခံရက်။ဆွမ်းလာလောင်းတဲ့ကုံတယ်ကြီးကိုတရားကြီးအတည့်ရအန္တရယ်ဆိုတာပြောလို့မရဘူး။ဒုဇာနာဇီဝိတန္တရာယောအတ္တရဲ့အန္တရာယ်ဆိုတာပြောလို့မရဘူးအချိန်လေးလေးသိသွားနိုင်တယ်အပမာဒံကတံဝတ္တိအပမာဒတရားကိုပွားများတဲ့နဲ့ဒါနအပမာဒသီလအပမာဒသမထအပမာဒဝိပဿနာအပမာဒလို့ဆိုတဲ့အပမာဒလုပ်ငန်းကြီး၄ရပ်ကိုမသေးခင်မှာအားထုတ်တဲ့နဲ့မှန်လားပါတပြီးတော့စွန့်နိုင်ကြတော့အားထုတ်နေပါတယ်ဒါနကမှုလေးပြု၅ပါးလေးလည်းလုံအောင်ထိနေဒီလိုလုပ်နေပါတယ်ခင်ဗျာဒါကြီးဒီလောက်နဲ့ပြီးလို့မဖြစ်ဘူးသမထဘာဝနာဝိပဿနာဘာဝနာတွေလည်းပွားများမှဖြစ်မယ်အထူးသဖြင့်ဝိပဿနာလုပ်ကိုမသိခင်မှာကျူးစာအာထုတ်မှဖြစ်မယ်မှန်လားပါရှင်ဗျာတပည့်တော်အာထုတ်ပါမယ်အာထုတ်ပါမယ်အာထုတ်ပါမယ်နဲ့အာထုတ်ခိုင်းလိုက်တိုင်းအာထုတ်ခိုင်းလိုက်တိုင်းနောင်ရည်ကိုမျောမျောလေးချက်ပေးပြီးတော့ပဲဖြေဆိုပါတယ်ယနေ့လူတွေလည်းဒီလိုပဲပေါ့တရားအာထုတ်ပါဆိုရင်အချိန်နေပြန်တော့အာထုတ်မယ်အခုတော့စီပွားရေးတွေနဲ့အားရသမီးတွေနဲ့မအားသေးဘူးမပြောကြဘူးလားနောင်မနောင်မနဲ့ပေါ့လေနော်ကောင်းတဲ့ကြီးကလည်းနောက်တော့အာထုပ်ပါမယ်နောက်တော့အာထုပ်ပါမယ်နဲ့ဆင်ကြီးတွေပေးနောက်ဆုံးတော့ရှင်နန္ဒကဒီတရားကြီးတဲတို့ပြောမှပဲဖြစ်တော့မယ်ဆိုတော့တရားကြီးတရားကြီးရဲ့အသက်ဟာ9ရက်ပဲရှိတော့တယ်နောက်9ရက်ပြည့်ရင်တရားကြီးသေရတော့မှ9ရက်ပြည့်ရင်သေရမယ်လို့မြတ်စွာဘုရားကိုယ်တိုင်မိန့်ကြားတော်မူလိုက်တယ်အဲဒီလိုပြောလိုက်တော့မှကောင်းတဲ့ကြီးတရားတဲ့ထိတ်ထိတ်ပြားပြားဖြစ်ပြီးတော့ဒါလို့ဖရာရဲ့ဇရာဆိုတာကလည်းမှားယူထုံးစံမရှိနောက်ခါပြေထုံးစံမရှိဆိုတော့ယုံကြည်သွားပြီးတော့ဒါဆိုရှင်ပြဖျားမှုရှိတဲ့တန်ဃာတော်တွေဖျားပြီးတော့ရဲ့လဲဝိုင်းနေစဉ်ဆွမ်းခံကြွတော်မူပါဆွမ်းသာကြွတော်မူပါဆိုပြီးတော့ဆွမ်းသာဖိတ်လိုက်တယ်ဖျားမှုရှိတဲ့တန်ဃာတော်များကလည်းပဲနေစဉ်ကုံတယ်ကြီးရဲ့လဲဝိုင်းမှာဆွမ်းသာကြွတော်မူကြပါလေဆွမ်းသာပြီးတိုင်းလဲမြတ်စွာဘုရားရှင်ကနိဗ္ဗာန်တရားကြီးဟောပြီးတော့တတိပဌာန်ဝိပဿနာအာထုံနည်းကြီးလဲညွှန်ကြားပြသပေးပါလေကုံတယ်ကြီးကလည်းပဲမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းဒါနကံမှုလည်းပြုပါတယ်တိလတွေလည်းလုံအောင်ဆောင်ထိန်ပါတယ်ဂုဏ်တော်မေတ္တာစတဲ့သမထဘာဝနာတွေလည်းပွားများပါတယ်တတိပဋ္ဌာန်ဝိပဿနာတရားကိုလည်းပွားများပါတယ်အဲဒီလိုကုသိုလ်လေးမျိုးဆက်ပတ်ပြီးပွားများအားထုတ်လိုက်တဲ့အတွက်ကြောင့်ခொနည်းလုံးလုံးကုသိုလ်အာယုံထုံပြီးတော့နေလိုက်တော့ခொနည်းရဲ့ပြည့်ညလို့ဆွမ်းနုမောဒနာတရားဂါထာလေးတစ်ခုဟောပြီးတာနဲ့ဂါထာရဲ့အဆုံးမှာတတိပဋ္ဌာန်တရားဆက်ပြီးတော့အားထုတ်လိုက်တာမကြခင်ပဲသောတာပန်ဖြစ်သွားပါတယ်ကောင်းတယ်ကြီးကိုသောတပန်ဖြစ်စေတဲ့ဂါထာလေးကလည်းအမတန်မှတ်သားစရာကောင်းတယ်။ဣဒဝတံဝတိတာမိဣဒဟေမန္တဂိမိကုဣတိဘာလဝိစိန်တေတိအန္တရာယနာဘုစတိ။ဘာလလို့ခေါ်တဲ့အသိလိမ္မာဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်ဟာအန္တရာယနာဘုစတိတေခြင်းရဲ့အန္တရာယ်ကိုမသိနိုင်မသိမမြင်မဆင်ခြင်ကြဘူး။ကာလမရွေဒေသမရွေဝရမရွေပေဆုံးသွားနိုင်တယ်ဆိုတာကိုမစင်ခြင်မိကြဘူး မဆင်းခြင်းမိကြတဲ့အတွက်ကြောင့်ຫນွေလေးလာလုံးဒီမှာပဲနေမယ်မိုးလေးလာလုံးဒီမှာပဲနေမယ်ဆောင်းလေးလာလုံးဒီမှာပဲနေမယ်တစ်နှစ်လုံးဒီမှာပဲနေမယ်ဆိုပြီးတော့နေရာဒေသတစ်ခုမှာကာလရှည်ကြစွာနေမယ်လို့ဆုံးဖြတ်ချက်တွေချကြပါတယ်ပေရှင်တရားရဲ့သဘောကအချိန်မရွေးကြရောက်လာနိုင်တယ်ပေရှင်တရားဟာမရွေးတုံမှလက်ကင်ထားပြီးတော့တတ္တဝါတွေကိုတိုက်ခိုက်နေပါတယ်မရွေးဘယ်နှပါလဲပါဠိတိုင်းဆိုရင်တော့ကာလဒေတာဝယကာလအချိန်မရွေးဒေတာနေရာမရွေးဝယအရွယ်မရွေးအချိန်မရွေးနေရာမရွေးအရွယ်မရွေးဆိုတဲ့မရွေးသုံးပါးလက်ကင်ထားပြီးတော့တန်တော်များကိုတိုက်ခိုက်နေတယ်အချိန်မရွေးသေးတော့နိုင်တာပဲမနက်ပိုင်းလည်းသေးနိုင်တာပဲနေ့လယ်ပိုင်းလည်းသေးနိုင်တာပဲညနေပိုင်းလည်းသေးနိုင်တာပဲဘယ်အချိန်ကမျိုးမှမဆိုသေးတော့နိုင်တယ်ဒေတာမရွေးဘယ်နေရာဘယ်ဒေတာမှမဆိုသေးတော့နိုင်တယ်တထုံမှာမွေးတဲ့သူတထုံမှာအခြေချနေတဲ့သူကရန်ကုန်ခဏသွားတော့မလို့တေမင်းကခေါ်ခြင်းတဲ့ဥစ္စာ။အော်သူကတထုံမှာတထုံမှာနေတဲ့သူပဲရန်ကုန်မှာနေတော့မခေါ်သေးပါဘူးလို့ရှိလား။ဘယ်နေရာမှာမဆိုတေမင်းကဆက်ခေါ်သွားနိုင်တာပဲနော်။မကြခင်ကပဲဦးဇင်းတို့နဲ့ရင်းနေတဲ့ဒကာကြီးတယောက်သူ့ရဲ့ဇနီးမယားမော်လမြိုင်ခဏသွားနေတော့မော်လမြိုင်မှာဆုံးသွားတဲ့တထုံမှာနေတဲ့ဒကာမကြီးကိုတေမင်းကအော်သူမော်လမြိုင်ခဏလာတော့မခေါ်ပါဘူးလို့ရှိလား။မရှိလို့ပဲခေါ်တော့ပါပြီเนาะဒါကြောင့်ဒေတာမရေးပါဘူးနေရာမရေးသင်မင်းကခေါ်နိုင်ပါတယ်နောက်တစ်ခုဝတ်